ထောင်ဒဏ်6နှစ်6မှတ်ခံထားရတဲ့ကချင်နှချင်းခရစ်ယာန်ဖွဲ့ချုပ် KBC ဥက္ကဋ္ဌဟောင်းဒေါက်တာကလမ်ဆန်ဆွန်အမှုတွေအတွက်ပြင်ဆင်ချက်အယူခံရှောင်လဲချက်ကိုပြီးခဲ့တဲ့ဇူလိုင်လတည်းကကချင်ပြည်နယ်တရားလွှတ်တော်ကိုတင်ထားပေမဲ့ဘာမှအကြောင်းမပြန်သေးသလိုအခုအချိန်ထိသူ့ရှိနေနေရောမိသားစုနဲ့ပါတွေ့ခွင့်မရတဲ့အတွက်စိတ်ပူနေကြရတယ်လို့မိသားစုဝင်တွေကပြောပါတယ်ဒီတဲ့ရန်ကုန်ကပေးပို့လာတာကိုအလိမ္မာပြပြပေးပါအောင်ခင်ဗျာ
ကချင်နေချင်းခရီးရန်အဖွဲ့ချုပ် KBC ရဲ့အထူးအကြံပေးတိတ်ခါရရဆရာဒေါက်တာကလမ်ဆမ်ဆွန်ကိုစစ်ကောင်စီကမတရားအသင်ဆက်သွယ်မှုဥပဒေပုံမှ19မြင်းဆောင်တဲ့အတွက်ထောင်ဒဏ်2နှစ်တပ်မတော်ကိုအကြီးညိုပြတ်အောင်တွေးထိုးလှုပ်ဆောင်မှု905ကာကြီအတွက်ထောင်ဒဏ်1နှစ်အကြံဖတ်မှုဥပဒေပုံမှ52ကာကြီအတွက်ထောင်ဒဏ်3နှစ်စုစုပေါင်းထောင်ဒဏ်6နှစ်ကြားခံဖို့ပြီးခဲ့တဲ့ဧပြီလ9ရက်နေ့ကချမှတ်ခဲ့တာပါဒီအတွက်ပြီးခဲ့တဲ့မေလ3ရက်နေ့ကခရိုင်တရားရုံးမှာအယူခံဝေခဲ့ပေမဲ့လည်းပလတ်ခံခဲ့ရတဲ့အတွက်ပြီးခဲ့တဲ့ဇူလိုင်လထဲမှာသူ့အပေါ်ဆွဆွဲထားတဲ့ပုံမှန်တွေဟာကျူးလွန်မှုမရှိခဲ့တဲ့အတွက်ချမှတ်ထားတဲ့ပြစ်ဒဏ်ကိုပြင်ဆင်ပေးဖို့ပြည်နယ်တရားလွှတ်တော်ကိုအယူခံရှောက်လဲချက်တင်ခဲ့ပေမဲ့အခုထိဘာမှမသိရသေးဘူးလို့သူရှင်းနေဖြစ်သူက VOA ကိုအခုလိုပြောပြပါဗျ။အ
ော်ဟိုကပီးနေမှာဟိုကပြင်ဆင်မှုတက်ထားတယ်အဲ့ဒါမိတ်မချသေးခင်အမိတ်မချသေးဘူး။你告诉你的妈妈被追回去呢这样啦。那我这么找了吧这么弱找了呗你怎么追着我嘞喏。
好
的。哎呦我咱们比的老板找了别么追着我。这么找了第一次在参加那个在别的亚用户有看呢巴拉的别的就是目前他的就是目前找了过我没那么差的找了咋的。好的你有点他了咋的这都咋的。မိမချပေးတာပဲရှိတယ်ဟုတ
်ဒေါက်တာကလန်ဆမ်ဆွန်ကို2022ခုနှစ်ဇန်နဝါရီလကလိုင်စာမြို့ကိုတွားရောက်ပြီး KIO KIA ဥက္ကဋ္ဌဘိုးချုပ်ကြီးအင်ဘာလာနဲ့ဒုဘိုးချုပ်ကြီးဂွမ်မော်တို့အပါအဝင်တဲ့အစည်းအဝေးတစ်ခုကိုတက်ရောက်ခဲ့တဲ့အတွက်မတရားအသင်အဥပဒေ19မြင်းဆောင်တက်တဲ့တရားစွဲခဲ့တာပါ905ကာကြီးအတွက်ကတော့လူငယ်တွေအတွက်ဟောပြောပွဲတစ်ခုမှာခရစ်တော်၌နိုင်ငံတော်ကိုတည်ထောင်ကြပါစို့ခေါင်းစဉ်နဲ့ဟောပြောတဲ့အချိန်နိုင်ငံတော်အကြီးအကျယ်ပြည့်စည်တဲ့စကားလုံးတွေပါဝင်တဲ့ဆိုပြီးစွဲချက်တင်ထားတာဖြစ်ပါတယ်နောက်တို့အနေနဲ့လိုင်စာမြို့မှာ NUG ယာယီသမရဒူဝါလက်ရှိလာတယန်ဇာတာနဲ့တဘာဝပါဝင်စဉ်ထိမ့်သိမ်းရေးဝင်ကြီးဒေါက်တာတူးခေါင်နဲ့ပြည်ညာရေးဒုဝန်ကြီးဂျာထွန်ဘဲတို့၃ယောက်ကိုတွားတွေ့တဲ့ဆိုတဲ့အချက်နဲ့အကြမ်းဖက်ဥပဒေပုံမှ52ကာကြီးနဲ့ထပ်မံတရားစွဲဆိုခဲ့တာပါမိသားစုဝင်တူကတော့ဆွဆွဲထားတဲ့ပုံမှတွေကိုသူကျူးလွန်ခဲ့တာမရှိသလိုကျမရေးမကောင်းသူမှုအမြန်ဆုံးလွတ်ပေးနိုင်ဖို့အထူးမျှော်လင့်နေတယ်လို့ခုလိုပြောပြပါဗျာ
မတွေ့ရဘူးရှင်အစ်မတို့ကတော့အလုပ်စီချင်တာပေါ့တော့ငါရေးလုပ်တဲ့ဝင်လည်းမဟုတ်ငံငယ်ရေးပါတီဝင်မဟုတ်ဘူးနော်ဟုတ်ကဲ့သူကတော့လို့ဓမ္မကုတော်ဆောင်ဆိုတော့လို့အဲခုလိုဖန်ဆီးထားတာတော့လို့ပြန်လွတ်တင့်ပြီလို့နော်
ဒေါက်တာကလတ်ဆမ်ဆွန်ဟာမွေးရပါအဆုတ်ရောင်ယောဂခံစားနေရသူဖြစ်တဲ့အပြင်နှလုံးနဲ့သွေးတိုးယောဂရှိပြီးတော့ကိုဗစ်ပါအကူးဆက်ခံခဲ့ရပြီးနောက်လေးပြောင်ရောင်ယောဂခံစားခဲ့ရပြီးမကြာခဏဆိုသလိုရင်ကျက်တတ်တယ်လို့မိသားစုဝင်တွေကပြောပါတယ်လက်ရှိသူ့ကျန်းမာရေးအခြေအနေကိုသိရဖို့မိသားစုအနေနဲ့တွေးခွင့်ရခြင်းပေမဲ့ဖမ်းသွားစိန်ကစလို့အခုချိန်ထိတွေးခွင့်မရသေးဘူးလို့လည်းမိသားစုဝင်တွေက VOA ကိုမြန်မာပိုင်းကိုပြောပါတယ်2022ခုနှစ်ဒီဇင်ဘာလ5ရက်နေ့မနက်ကမန္တလေးအပြည်ပြည်ဆိုင်ရာလေးစိတ်ကနေထိုင်းနိုင်ငံကိုဆေးကုဖို့အသွာဒေါက်တာကလမ်ဆမ်ဆွန်ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကစစ်ဆေးမေးမြန်းစရာရှိလို့ဆိုပြီးဖမ်းဆီးခေါ်ဆောင်သွားခဲ့ပြီးပုံမှားတွေတက်ပြီးတော့တရားစွဲဆိုထောင်ချခဲ့တာအခုဆိုရင်၈လကျော်ပြီဖြစ်ပါတယ်ဖမ်းဆီးချိန်ကစလို့မိသားစုနဲ့ရောကချင်နှစ်ချင်းခရီးရန်အဖွဲ့ချုပ် KBC အဖွဲ့တွေနဲ့ပါတွေ့ခွင့်မရခဲ့ပါဘူးတရားဝင်တွေ့ခွင့်ရဖို့အကြိမ်ကြိမ်စတင်ထားပေမဲ့အကြောင်းမပြန်သေးဘူးလို့ KBC တာဝန်ရှိသူတို့ကအခုလိုပြောပါတယ်
တွေ့ဆုံခွင့်ကိစ္စလည်းဘာမှတော့မကြမယ်ဘာမှတော့အကြောင်းပြန်လာမှာမရှိဘူးကျွန်တော်တို့ကတော့ဘာမှတော့တူတူတူတူတော့မကြမယ်ခင်ဗျာဟုတ်တယ်ဟုတ်တယ်ဘာမှတော့ပြန်ပေးတာတော့မရှိသေးဘူးအာကျွန်တော်တို့ကတော့ယူခံတင်ထားတဲ့သဘောရှိတဲ့ပြည်နယ်အဆင့်ပေါ့နော်ဟိုအဲ့ဒါလည်းဘာမှအကြောင်းမပြန်ဘူးခင်ဗျာဆိုတော့ကျွန်တော်တို့ကလည်းစိုးရိမ်တော့ဗောနော်ဟိုအချိန်ကလည်းဒီဒီကလည်းချလိုက်တော့ဂျာလာတော့စမ်းမကြီးမကောင်းပါနဲ့စိုးရိမ်တယ်အဲ့လိုမျိုးရှိတယ
် KBC ရဲ့အထွေထွေအတွင်းရမှုချုပ်နဲ့ဥက္ကဋ္ဌတာဝန်တွေကိုယူခဲ့သူဆရာတော်ကိုအမြန်ဆုံးပြန်လွတ်ပေးဖို့စစ်ကောင်စီဥက္ကဋ္ဌစီစာတင်တောင်းဆိုထားပေမဲ့ တစုံတရာအကြောင်းပြန်တာမရှိပါဘူးလို့လည်း KBC ကပြောပါတယ်။ဒေါက်တာ Clam Samson ဟာလူသားချင်းစာနာထောက်ထားရေးလုပ်ငန်းနဲ့ကချင်စစ်ဘေးဒုက္ခသည်အကူအညီကယ်ဆယ်ရေးလုပ်ငန်းတွေမှာဦးဆောင်ခဲ့သူလည်းဖြစ်ပါတယ်ရှင်။